တရင်သမားတွေအနေနဲ့ဘယ်မလိုက်ဘူးဆိုတာမတွေ့ရပဲသူယုံကြည်ရလိုက်ဘယ်လိုက်ရည်တည်ကြတာတွေ့ရတယ်လို့ NLD ရုံးချုပ်မှာဒီကနေ့ကျင်းပခဲ့တဲ့သတင်းနဲ့စာနယ်ဇင်းတင်နန်းဖွင့်ပွဲမှာမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်ဒါ့အပြင်သတင်းသမားတွေအနေနဲ့အမှန်တရားဘက်ကရည်တည်ပေးရမယ်လို့လည်းဒေါက်ဆန်းစုကြည်ကအခုလိုပြောပါတယ်
မီဒီယာနဲ့ပတ်သက်လို့ဆိုရင်ဒီမှာနားထောင်သူတယောက်အနေနဲ့ပဲပြောချင်တယ်။လူတိုင်းလူတိုင်းသူ့အမြင်ရှိတယ်။လုံးဝဘာအမြင်မှမရှိဘူး။လုံးဝအထူးပဲဆိုတော့မဟုတ်ဘူး။လူတိုင်းလူတိုင်းကသူ့ရဲ့အမြင်လေးတွေသူ့ရဲ့ကြိုက်တာလေးတွေမကြိုက်တာလေးတွေရှိတယ်။အဲ့တော့ဒီမှာအနေနဲ့ဘယ်လိုမြင်ပါလဲဆိုတော့အရင်ကတော့ပြင်းချက်တက်ကမှန်းရမယ်။ကိုယ်လည်းပဲကိုယ်ပဲသူ့ထောက်ခံနေတော့ခံတယ်။ပြင်းချက်တက်ကမှန်းရမယ်။ကတော့နိုင်ငံရေးစမတ်တောက်အနေနဲ့ဒီလိုခွန်ထည့်တဲ့လုံးပေါ်မှာနားထောင်ပြီးတော့တွေ့ရတဲ့တွေ့ချုံတွေနဲ့ပြောရမယ်ဆိုရင်မူလဲရှိရမယ်လို့ကျွန်တော်ယူကြည့်။ဘာဖြစ်လို့လဲဆိုတော့ဒီလိုပြောရမယ်ဆိုတော့ဥပမာဆိုလို့ရှိရင်ကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြောလို့ဆိုရင်ကြည့်တဲ့လူတွေဆိုရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတက်တက်သားကပုံမှန်လေးရက်ပြီးတော့ပြောရမယ်။ဒါကိုကျွန်တော်ပြောကြ။ဒါပုံမှန်လေးနဲ့သူကဒီဘက်ကရက်ပြီးတော့ပြောတယ်ဒီဘက်ကနေပြောအမြင်နဲ့ပြောတယ်ဆိုတာသာတော့နားထောင်နေလို့ဖြစ်ပြီးတော့ဒါကိုပဲဒီပဲလိုချင်မှုရှိတယ်ဆိုတာမျိုး။ဒါနဲ့တစ်ခါတည်းဒီမှာဘာကြားရရလဲဆိုတော့ဘယ်မှာမပါပါဘူးဆိုပြီးမတိမတာပါလို့ရှိတယ်။အဲ့ဒီကြောင့်ကျွန်တော်သိပြီးချက်ရှိတယ်။ဒါပေမဲ့လည်းနားထောင်နေတာဟောင်းနေတယ်ဘယ်ပါလဲဆိုပြီးရပဲမပါဘူးပြောပြောပါတယ်ပြောပြော။ဒါတော့နောက်တာဒုတိယချက်တတိယချက်ကလည်းကျွန်တော်ကဒီပြင်းတော့ကလူတွေကအမှန်တရားဟက်ကရည်တည်ပြရမယ်လို့ပြောနေတယ်။ဒီလိုရည်ရည်ညံမှာစစောပြောပြီးပေါ့အချက်ချက်ဒီတော့အမှန်မပြောအောင်ဒါပေမဲ့ဒါကိုအခြေခံပြီးတော့ကိုယ်မူရရည်တည်သွားတဲ့နယ်လို့ဒါကျမယူကြည့်ပါတချို့ကပြောမဟုတ်ဘူးတင်းသမားဆိုတော့ကိုယ်ပဲဒီပဲမလိုက်အောင်ဒါပေမဲ့စစောကကျမပြောတဲ့အတိုင်းမလိုက်တဲ့တင်းသမားဆိုကျမလည်းခုဖြစ်ဒီမှာအခါမှမကြားဘူးဟောဘယ်လိုပဲပြောပြောသိလာတယ်ဘယ်ဘက်ကိုရင်းနေလဲဆို
ဒီကိစ္စနဲ့ပတ်သက်ပြီးဘယ်လိုက်မှုရှိမရှိဆိုတာနဲ့ပတ်သက်လို့မြန်မာသတင်းသမဂ္ဂရဲ့ဒီဥက္ကဋ္ဌဦးစင်လင်းကအခုလိုပြောပါတယ
်။အမှန်တရားပုံမှာခြေခံတော့ဆိုတာကဘာလဲဆိုတော့အမှန်တရားကိုသိရတာနဲ့သတင်းသမားတယောက်ကနော်မှန်ချက်လက်တွေကိုအခြေမခံမဲနဲ့သူဖြစ်စေလို့တဲ့သူရည်ရွယ်တဲ့တနည်းအားဖြင့်သူဗက်လိုက်တဲ့တစ်ဖက်ဖက်ကနေပြီးတော့တစ်ဖက်စောင်းနေပေါ့လေ။အချက်လက်တွေကိုပြန်ပြီးပြုပြန်ဖြန်ပြီးတော့ရေးတာသားတာမျိုးနော်။အဲဒါမျိုးလည်းပဲဒါမလောက်အပ်ဘူးလို့ကျွန်တော်တို့ကဒါသတင်းသမားတယောက်အနေနဲ့ကျွန်တော်တို့အဲ့လိုယူဆတယ်။နောက်ချက်ကပါလဲဆိုတော့မြေဝီအားဖြင့်တချို့နားလည်နေကြတာဗက်မလိုက်ရဘူးဗက်မလိုက်ရဘူးဆိုတာဟာကျွန်တော်တို့ကတော့လူတိုင်းလူတိုင်းမှာဗက်ဆိုတာတော့ရှိတာပဲဒါပေမဲ့အဲ့ဒီဗက်ဟာတရားမျှတမှုရှိတဲ့ဗက်ဖြစ်ရမယ်အများပြည်သူလူထုအကျိုးကိုအခြေခံတဲ့ဗက်ဖြစ်ရမယ်နောက်အမှန်တရားနောက်အချက်အလက်များကိုအရှိတိုင်းနဲ့လူများစုရဲ့အကျိုးစီးပွားကိုဖြစ်ထွန်းစေတဲ့ဗက်တစ်ခါနေပြီးတော့ကျွန်တော်တို့လိုက်ရမယ်ကျွန်တော်တို့ကတော့အဲ့လိုယူဆပါတယ
်အချုပ်မှာတော့ဒေါက်ဆန်းစုကြည်ကသတင်းသမားတွေအနေနဲ့အမှန်တရားကိုအခြေခံပြီးအားနည်းတဲ့ဘက်ကရက်တဲ့တယ်လို့အခုလိုပြောဆိုလိုက်ပါတယ်
။နောက်ပြီးတော့လည်းအမှန်တရားကိုအခြေခံပြီးတော့အားနည်းတဲ့သူပဲဒီဘက်ကရက်ပြီးသိနေတယ်။ဒီမှာရိုးရိုးအဖို့မှလည်းပြောရမယ်ဆိုရင်လူကြီးပြောင်းနဲ့ကလေးပြောင်းနဲ့ကိုယ်ရတဲ့ကြလို့ယူနေတယ်ဆိုရင်လူဘက်ကမှမပါဘူးဆိုတော့အမှန်တရားကိုကလေးဘက်ကတော့ပါသေးရတယ်။အမှန်တော့ဘယ်ဘက်ကမှမရဘူး။ဘာလို့လဲဆိုတော့ခြေထောက်မှရှင်းရှင်းပြပြစင်းနေကြားနေပါတယ်ဆိုတော့ခံစားနေတာမဟုတ်တော့ဘူး။ကြပါမယ်နဲ့ဥပမာဆိုရင်ကလေးကဒီလူကြီးကိုသိဆုံးအောင်လုပ်ခဲ့တာရှိတယ်။အမှန်တမ်းပြောရမယ်။ဟုတ်တယ်ဒီကလေးကလည်းဒီလူကြီးကိုတော့လည်းပေါ့လူကြီးကပြန်ပြီးဆိုတာ။ဒါပေမဲ့အားရပုံပြရတယ်လူကြီးကလုံးလာပြီးစသဖြင့်အဲ့ဒါဥပမာဖြစ်တာပြောတာ။အဲ့ဒါကြောင့်မလို့ဒီတော့ကနေတော့တည်းမရှိဘူးရှင်။မှန်ကန်တဲ့အချက်တွေကိုရှိရမယ်။မှန်ကန်တဲ့ရည်တည်တဲ့ရှိရမယ်လို့ဒီမှာယူကြည့်ရဲဆိုပြောနေတယ်
သတင်းနဲ့စာနယ်ဇင်းလောကပေါ်ဒေါက်ဆန်းစုကြည်ရဲ့အမြင်နဲ့မြန်မာသတင်းသမဂ္ဂရဲ့သဘောထားတွေတင်ပြလိုက်တာပါခင်ဗျာ